နောက်ထပ်မိကွန်းတစ်ခုကတော့ဖျားဂုံတော်9ပါးမှာပါဝင်တဲ့ဝိဇ္ဇာစာရဏတမန်တော်မှာပါဝင်တဲ့ဂုံတော်အချက်လက်များကိုရှင်းပြပြပါရှင်ဗျာ။ဝိဇ္ဇာဆိုတာဘာပါလဲ။စာရဏဆိုတာဘာပါလဲ။တမန်တော်ဆိုတာဘာပါလဲရှင်ဗျာ
။အဲ့ဒီမှာနှစ်ခုပဲမိကွန်းကမေးရမယ်
။တင်ပါဗျာ
။ဝိဇ္ဇာ3ပါးနဲ့စာရဏ15ပါး။စာရဏတရား5ပါးမဟုတ်35ပါး
။တင်ပါဗျာ
။ဝိဇ္ဇာက3ပါးစာရဏတရား35ပါး။တမ္ပဏဆိုတာတရားကိုပြောတာမဟုတ်ဘူးအဲ့ဒီအသိဉာဏ်နဲ့ပြည့်စုံတယ်ဆရဏဆိုတဲ့အကျင့်တရားနဲ့ပြည့်စုံတယ်ဝိဇ္ဇာကအသိဉာဏ်ဆရဏကအကျင့်တရား
တင်ပါဗျာ
အကျင့်တရားနဲ့ပြည့်စုံမှအသိဉာဏ်ရနိုင်တယ
်တင်ပါဗျာ
အကျင့်နဲ့အသိလို့ဆိုလို့ရပေါ့
မှန်ပါဗျာ
တမ္ပဏဆိုတာပြည့်စုံမှုလို့ပြောတယ
်တင်ပါဗျာ
အဲ့တော့ဒီမှာကြည့်ရမှာဝိဇ္ဇာတရားနဲ့ဆရဏတရားလို့နှစ်ခုခွဲပြီးတော့ပြောမယ
်မှန်ပါဗျာ
နော
်မှန်ပါဗျာ
အကျင့်လည်းရှိရမယ်အသိဉာဏ်နဲ့လည်းပြည့်စုံရမယ
်မှန်ပါဗျာ
အကျင့်တရားကြတော့35ပါးလို့ဆိုလေထင်ပါအခြေခံကစပြီးတော့ပြောရမယ်ဆိုရင်သူကအသိဉာဏ်ရဖို့အတွက်နံပါတ်1သူဟာကိုချင်းသီလကောင်
းမှန်ပါဗျာ
နံပါတ်2ကိုချင်းသီလကိုထိမ့်သိမ့်မှုကိုယ့်ရဲ့မျက်စိနာနာလျှာကာယဆိုတဲ့အာယုန်နေတဲ့ဆက်သွယ်မှုကိုတတိနဲ့ထိန်းချောင်းအောင
်တင်ပါဗျာ
နောက်တစ်ခုကတော့လူတွေရဲ့အတက်မဲ့မမောဆုံးကဘာလို့ဆိုရင်အစာအစာပဲ
တင်ပါဗျာ
အဲ့ဒီအစာအစာပေါ်မှာရတ္တတဏမဖြစ်အောင်လို့သူကအတိုင်းတာနဲ့ဒီအတွေးခေါ်နဲ့မှန်ကန်တဲ့ရွေချင်းနဲ့စားတာကိုဘောဇနီမတ္တညုတာလို့ခေါ်တယ်
တင်ပါဗျာ
ကိုယ်နဲ့တဲ့တာမတဲ့တာစားတဲ့နဲ့အတိုင်းအတာပမာဏအဲ့ဒါတွေကိုဒါဆရဏတရားထဲမှာပါတ
ယ်တမန်
အခြေခံကျင့်စဉ်လို့ခေါ်တယ်တ
မန
်နောက်တစ်ခုကျတော့ကိုယ်ရင်ထဲကအစိုးတရားတွေအသိပညာကိုစုပိတ်တတ်တဲ့တရားတွေကိုနူးနူးကြားကြားနဲ့တန်ရှင်းတော့အမြဲတမ်းလေ့ကျင့်ရမယ
်တမန်
ဆိုတော့တတိလေ့ကျင့်တတိကိုလေ့ကျင့်မွေးမြူရမယ်ပညာကိုလေ့ကျင့်မွေးမြူရမယ
်တမန်ပြ
တတိနဲ့သမစင်ညာအခုခေတ်ပြောနေ mindfulness mindfulness နဲ့ comprehension ကိုလေ့ကျင့်မွေးမြူရမယ
်တမန်ပါဗျာ
အဲ့ဒီလေ့ကျင့်မွေးမြူတဲ့အကျင့်ကိုသာဂရိယနုယောဂလို့ခေါ်တယ်အဲ့ဒီပထမတအုပ်စုကဒီ၄ခု
တမန်နော
်ဆရဏတရား35ပါးဆိုတဲ့အထက်မှာဒီ၄ခုကပထမအုပ်စု
တမန်ပါဗျာ
သီလရယ်အင်းတွေကိုထိမ့်သိမ့်ဆောက်ရှောက်မှုရယ်အစာရနဲ့ပတ်သက်ပြီးအတိုင်းအတာသိမှုရယ
်တင်ပါဗျာ
နောက်တစ်ခါနှိုးနှိုးကြားကြားနဲ့ကိုယ်စိတ်တက်ကိုတန့်ရှင်းအောင်လေ့ကျင့်ခြင်းရယ
်တင်ပါဗျာ
အဲ့ဒီ၄ခုကသရဏတရားရဲ့အခြေခံ၄ခုပဲ
တင်ပါဗျာ
ပြည့်စုံရမယ့်ဟာတွေကဘာတွေတုံးဆိုင်အဲတတ္တာရယ်ဟိရိရယ်ဥတ္တပရယ်
တင်ပါဗျာ
နော်ဘဟုတုတရယ
်တင်ပါဗျာ
ဝိရိယရယ
်တင်ပါဗျာ
သမာဓိရယ
်တင်ပါဗျာ
ပညာရယ်ဆိုသူတော်ကောင်းတရား9ပါးလို့ခေါ်တယ
်။တင်ပါဗျာ
။အဲ့ဒီသူတော်ကောင်းတရား9ပါးနောက်ပြီးတော့ဇန်4ပါးဇန်5ပါ
းတင်ပါဗျာ
။ပေါင်းလိုက်တဲ့အခါကျတော့ဆရဏတရား35ပါးလို့အဲ့ဒါကြအစစ်မြင့်သွားပြီပေါ့။တမထကျင့်စဉ်ကျင့်လို့ရတဲ့ဇန်5ပါ
းတင်ပါဗျာ
။အဲ့ဒါတွေကိုနိဗ္ဗာန်ရဲ့အကြောင်းတရားဆိုပြီးတော့ဆရဏတရား35ပါးလို့ဒီလိုခေါ်တယ်။တင
်ပါဗျာ
။ဝိဇ္ဇာ3ပါးဆိုတာကတော့အတိတ်ဘဝကိုပြန်ပြီးတော့သိနိုင်တဲ့ပုပ္ပိနိဗ္ဗာန်နုတ္တိဝိသသာအတိတ်ကိုအတိတ်ဘဝကိုပြန်သိတဲ့အတိဒိဗ္ဗစကုဆိုတာဘလောက်ဖဲဝေးกว่าဝေးกว่าဘလောက်ဖဲသေးသေးဘလောက်ဖဲဖုံးကွယ်ထားထားမြင်နိုင်စွာရှိတဲ့အမြင
်ဒီမှာ
အဲ့ဒါဝိသတစ်ခုတော့နောက်ဆုံးကကိရိတအတ္တဝရရင်းနေအကုန်ရှင်းနိုင်တာလေဝိသတစ်ခုပဲ
ဒီမှာ
ပေါင်းလိုက်တော့အလုံးသိပါလိမ့်မယ်ပုထိအာဆိုတာကြားဘူးတယ်မဟုတ်လားပုဆိုတာပုဝေနိဝတာအတိတ်ဘဝကိုသိနိုင်တာမှန
်ပါဗျာ
ဓိဆိုတာဒိဗ္ဗစကုဝေလံနဲ့သိငယ်တဲ့ဖုံးကွယ်တဲ့အရာတွေကိုမြင်နိုင်တဲ့ဆိုရင်တတိပေါ့တာမမျက်စိနဲ့မမြင်တာတွေကိုသူမြင်လို့ရတယ
်မှန်ပါဗျာ
အာဆိုတာအတ္တဝိခယရှင်ထဲမှာရှိတယ်မပြတ်အစိုးတရားတွေဖြစ်နေတာတွေကိုရပ်တန့်တော့လုံနိုင်တဲ့ဆိုရင်တတိပေါ့နော
်မ
ှန်ပါဗျာညံတစ်ခုပေါ့အဲ့ဒီ၃ခုကိုဝိသ၃ပါးလို့ခေါ်တယ်
တမန်
ဖျားဖြစ်ပြီဆိုရင်အဲ့ဒီဆရဏတရား35ပါးကျင့်ကြံကြိုးကိုအထုတ်ပြီးတော့ဝိဇ္ဇာညံ3ပါးကိုရထားတယ်ဒါကိုဝိဇ္ဇာရဏတမ္ပဏောလို့ခေါ်တယ်
တမန်ဗျာ
အဲ့ဒီအကြီးချင်းနေရှိတယ်
တမန်ဆိုလို့
နော်
တမန်ဗျာ